မနက်ငယ်ရဲ့အချိန်လေးဟာအမေရိကန်ပြည်ထောင်စုလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒကိုချိန်ချောက်စေတဲ့အတွက်သမ္မတအမိန့်နဲ့ရေးပေါ်အခြေအနေထုတ်ပြန်ချက်ကိုသမ္မတအင်ပီရိုကနောက်ထပ်တစ်နှစ်တတန်းတိုးလိုက်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့2022ခုနှစ်စစ်တပ်ကအနာသိမ်းပြီးတဲ့နောက်နိုင်ငံရေးသမားတွေလူအခွင့်ရေးလှုပ်ရှားသူတွေသတင်းသမားတွေနဲ့ဘာသာရေးခေါင်းဆောင်တွေကိုဖမ်းဆီးအကျဉ်းချမှုမြန်မာလူထုရဲ့ဆန္ဒသဘောထားကိုငြင်းပယ်မှုတွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဥပဒေစိုးမိုးရေးကိုထိခိုက်စေုံသာမကပဲအမေရိကန်ပြည်ထောင်စုရဲ့မျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုပါပုံမှန်မဟုတ်တဲ့ချိန်ချောက်မှုဖြစ်စေတယ်လို့သတ်မှတ်ပြီးအမေရိကန်အရေးပေါ်အဲ့ဥပဒေအရသမ္မတအမိန့်နဲ့မြန်မာနိုင်ငံကိုအရေးပေါ်အခြေအနေထည့်သွင်းခဲ့တာပါ2022ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ဆယ်ရက်နေ့ကစပြီးအဲ့ဒီအမိန့်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်အဲ့ဒီအမိန့်တက်တန်းတိုးမှုကိုအမေရိကန်လွှတ်တော်ကိုလည်းအသိပေးစာပေးပို့ထားတယ်လို့အင်ပြီးတော့ထုတ်ပြန်ချက်မှာပါရှိပါတယ်ဒီမေးရနောက်ဆက်တွဲအဖြစ်စစ်တအနာသိမ်းမှုနဲ့အာဏာသိမ်းစစ်ကောင်စီအဖွဲ့မှပါဝင်ပတ်သက်သူတွေအနွယ်အပွားတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အရေးယူတိုက်ခတ်မှုတွေပြုလုပ်ခဲ့ပါတယ်။အမေးရမြန်မာနိုင်ငံကာဝေးကဏ္ဍအပါအဝင်တခြားစီးပွားရေးကဏ္ဍတွေမှာလုတ်ကင်နေတယ်လို့အမေရိကန်ဗန်နိုင်းဌာနနဲ့နိုင်ငံခြားရေးဌာနကဆုံးဖြတ်တဲ့နိုင်ငံသားဘသူမဆိုးရဲ့ပိုင်ဆိုင်မှုနဲ့အကျိုးစီးပွားတွေကိုလည်းပိတ်ဆို့မှာဖြစ်ပါတယ်များ။